Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းပါခင်ဗျာ VOA American တိုင်း2018ခုနှစ်နိုဝင်လာ23ရက်ကြာသာပတိနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00တိလိုင်းနိုမီတာ24.25 32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေသမ္မတဟောင်းရောဘတ်မူဂါဘီနဲ့သမ္မတဂရောဟောင်းတို့ကိုအပြစ်ပေးအရေးယူမခံရအောင်လူငင်းချမ်းသာခွင့်ပေးလိုက်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့အမေရိကန်ဆွေရကတရားဝင်သတ်မှတ်လိုက်တာဟာပြဿနာကိုဖြေရှင်းရေးအထောက်အကူမဖြစ်ဘူးလို့ရုရှားကဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူချိန်ညားပေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုလက်ခံဖို့အစဉ်သင့်ဖြစ်နေပြီလို့လူကယ်ပြန်ဝန်ကြီးကပြောကြားလိုက်ပါတယ်။
မနေ့ညအောင်လို့ထွက်သွားတာတော့မဟုတ်ဘူးသူတို့ထွက်သွားကြတယ်အကြောင်းမျိုးမျိုးရှိတယ်ပေါ့နော်သူတို့ထွက်သွားကြတယ်ဒါပေမဲ့ဘလို့ကြောင့်မဲ့ထွက်ထွက်ဒီမှာညီဝါရဲ့လူကိုကျွန်တော်ကပြန်လက်ခံမယ်ဒါပဲအဲ့
ဒီအကြောင်းသတင်းနေပြီးမှနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးနဲ့မြန်မာနိုင်ငံတို့ကြားမှဒီရခိုင်မြောက်ပိုင်းကထွက်သွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအမံတွေနဲ့ပတ်သက်လို့နိုင်ငံသဘောတူစာချုပ်တွေမှလက်မှတ်ထိုးလိုက်ကြပါပြီအဲ့ဒီအရာနဲ့ပတ်သက်လို့တုတ်ပြန်တဲ့နေကိုလည်းကြားမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုတင်ပြဖို့လည်းရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။ဇင်ဘာဝေသမ္မတဟောင်းရောဘတ်မူဂါဘီနဲ့သမ္မတဂရောဟောင်းဂရေ့စ်မူဂါဘီတို့ကိုအပြစ်ပေးအရေးယူမခံရအောင်လူငင်းချမ်းသာဝင်ပြလိုက်ကြောင်းအာနာယဇနုပီအက်ဖ်ပါတီတာဝန်ရှိသူတူနဲ့ဟာရီမျိုးတော်ကသတင်းတောက်တွေက VOA ကိုအတည်ပြုပြောဆိုလိုက်ကြပါတယ်။နှစ်ပေါင်း38နှစ်ကြာတိုင်းပြည်ကိုအုပ်ချုပ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပဲယာရုကဆင်းပေးခဲ့ရတဲ့အထိဖိအားပေးကခံခဲ့ရတဲ့ပြပေးခဲ့ကြတဲ့ဇင်ဘာဝေစစ်တပ်ကဗိုလ်ချုပ်တွေနိုင်ငံရေးကောင်ဆောင်တွေနဲ့မူဂါဘီဆက်ဆံညီနိုင်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာပဲသဘောတူညီချက်ရရှိသွားတာဖြစ်ပါတယ်။အသက်63နှစ်အရွယ်မူဂါဘီကသူ့သမီးအောင်အမဆန်မန္နန်ကာကောကိုဒီလနိုဝင်ဘာလ5ရက်နေ့မှာယာရုကဖယ်ရှားခဲ့ပြီးသူ့နေရာမှာဇနီးပြည်သူကိုအစားထိုးခန့်အပ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲစစ်တပ်ကအာဏာသိမ်းဖယ်ရှားလိုက်တာပါ။သူ့သမီးအောင်မန္နန်ကာကောကတော့သမနာသစ်ဖြစ်မနက်ဖြန်တောက်ကြနေမှာတရားဝင်ကျန်းသစ်စာချိန်ဆမှာဖြစ်ပါတယ်။ယာရုကဖယ်ရှားခံခဲ့ရပြီးတဲ့နောက်ချက်နိုင်ငံကနေထွက်ခွာသွားတဲ့ဒုသမရဟောင်းကတော့ဇင်ဘာဝေကိုမနေ့တုန်းကပဲပြန်ရောက်လာခဲ့ပြီးညီညီညွတ်နဲ့တိုက်ပြစ်ထုတ်ထွက်လာစေဖို့ပြည်သူလူထုအတွက်အမှုထမ်းမဲ့ကြောင်းကတိပြုပြောကြားသွားခဲ့တာပါ။ဒါပေမဲ့လည်းနှစ်ပေါင်း38နှစ်ကြာတိုက်ပြစ်ကိုအုပ်ချုပ်ခဲ့တဲ့မူဂါဘီနဲ့လက်တွဲလှုပ်လှုပ်ခဲ့မှုတွေဒုသမရအနေနဲ့အပြောင်းအလဲတွေဘလောက်ထိဆောင်ကျဉ်ပေးနိုင်မလဲဆိုတဲ့အပေါ်မှာတန်တရားမြင်နေလဲရှိနေကြတာပါ။ယာရုကနှုတ်ထွက်သွားတဲ့မူဂါဘီယာပရိရှားကိုလိုနီလောက်ကလွတ်လပ်ရေးရခဲ့တဲ့1980ပြည်နှစ်ကလေးကဇင်ဘာဝေနိုင်ငံမှာတမန်အဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်
။အမေရိကန်ရေတပ်တည်ယူပို့ဆောင်ရေးလေယာဉ်တစ်စင်းမနစ်ဗုဒ္ဓဟူးနေ့တုန်းကပစိဖိတ်သမုဒ္ဒရာအနောက်ပိုင်းမှာပြတ်ကျခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရေတပ်သား3ဦးကိုဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်။ဂျပန်နိုင်ငံအမေရိကန်စစ်အခြေစိုက်စခန်းကနေ USS Ronald Reagan လေယာဉ်တင်သင်းမော့စီကိုလူတွေနဲ့ဂုံတွေပို့ဆောင်တဲ့ခီးစဉ်အတွင်း C2A Greyhound လေယာဉ်က Okinawa ရဲ့ရှစ်တောင်ဘက်ပင်လယ်ထဲကိုပြက်ကျခဲ့တာလို့အမေရိကန်ရေတပ်ကပြောပါတယ်။ပြက်ကျပြီးမိနစ်40လောက်မှာတော့လူ10ဦးကိုကယ်တင်ပြီး USS Ronald Reagan ထံပို့ဆောင်ထားပြီးအခြေအနေကောင်းမွန်တယ်လို့လည်းပြောဆိုထားပါတယ်။ကြောက်ဆုံးနေသူတွေကိုရေမိုင်320ကျော်အထိအမေရိကန်နဲ့ဂျပန်ရေတပ်သင်းမော့တွေလေယာဉ်တွေနဲ့ရှာဖွေနေတယ်လို့လည်းပြောပါတယ်။လေယာဉ်ပြက်ကျရမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုထားပြီးဘာကြောင့်ပြက်ကျရတယ်လဲဆိုတာကတော့အခုချိန်ထိမသိရသေးပါဘူးရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့အမေရိကန်ဆွေရကတရားဝင်သတ်မှတ်လိုက်တာပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးလို့ရုရှားနိုင်ငံကဝေဖန်လိုက်ပါတယ်။ရခိုင်ပြည်နယ်ကအချက်တဲကိုဖြေရှင်းရမှာပြင်ပကအလွန်ကျွံစွပက်နေတာတွေကိုလက်မခံနိုင်ကြောင်းလဲရိုက်တာသတင်းဌာနနဲ့တီးတန့်မေးမြန်းခန်းအတွင်းရုရှားသံမကြီးနီကိုလေးလက်စတိုပတ်အော့ဖ်ကပြောဆိုလိုက်တာပါ။ဒုက္ခသည်6သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိကြီးထွားခဲ့တဲ့ရခိုင်ပြည်နယ်ကပြစ်ကတ်တွေပေါ်အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကဝေဖန်မှုတွေထွက်ပေါ်နေရမှာမနေ့ကတော့အမေရိကန်နိုင်ငံကြားရေးဝန်ကြီး rest dilas nga yakai phi ne ma rohingya ri bo ethnic cleansing lu myo su lai shin lin phe sha le thi jun lu mu ri shi ke chaung tiyan win tat mat pyo su le da phit par de russia tan mat ji ga lo american ye tat mat pyo su mu wa pyatana go mi tho pe ya da yaun nan chaung wi ban ge da ba pi ge de tadin bat de ma be myanmar nang ngan go twa yauk bi nang ngan lo tan ngan pauk ko twa aw san su ji tat mat lo ka we u si chou bo chou mu ji me yaung lan no ne ba pyet song ge de win ji dilas nga lo ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာကင်းစကန်30လောက်ကိုအကြမ်းဖက်စီးနင်းတိုက်ခတ်ခဲ့တဲ့ ARC ဆွေရအုပ်စုကိုလိုက်လံရှင်းလင်းရမှာလူ့ခွင့်ရေးချွတ်ပေါက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့တာဝန်ရှိသူတွေပေါ်ပြစ်မှတ်ထားအရေးယူဖို့လိုအပ်ကြောင်းလည်းပြောဆိုထားပါတယ်ရုရှားသံတမကြီးကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ပြင်ပနိုင်ငံတွေကအလွန်ကျွံဖိအားပေးမှုတွေဝေဖန်ပြစ်တင်မှုတွေဟာအလုံးမဖြစ်ဘူးလို့တုံ့ပြန်ပြောဆိုထားတာပါဒီကိန်းပြည်နယ်ကလူခွင့်ရေးချွတ်ပေါက်မှုတွေနဲ့ပတ်သက်လို့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမေရိကန်ရဲ့တိုက်တွန်းချက်ကလည်းမြန်မာနိုင်ငံကလက်ခံနိုင်မှာမဟုတ်တာကြောင့်ဖြစ်နိုင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ဒီကိန်းပြည်နယ်အရေးဖြစ်ရှင်းရမှာနိုင်ငံရေးအရဆွေးနွေးမှုတွေလိုအပ်ကြောင်းနဲ့လက်တလောအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆွေးနွေးမှုတွေဟာအရေးကြီးကြောင်းလဲရိုက်တာသတင်းဌာနနဲ့မင်းမြန်ကန်အတွင်းရုရှားသံတမန်ကြီးကမှတ်ချက်ပေးပြောဆိုသွားပါတယ်
ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေအရေးဆောင်ရွက်မဲ့အစီအစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ဒီကနေ့လက်မှတ်ရေးထိုးပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီတို့လက်မှတ်ရေးထိုးလိုက်တဲ့နေရက်စွန်ခါထွက်ပြေးသူများအရေးဆောင်ရွက်မဲ့အစီအစဉ်ထဲမှာတော့ဒုက္ခသည်တွေကိုပြန်လည်လက်ခံရမှာလိုက်နာဆောင်ရွက်ရမယ်မူပေါင်းတွေမူဝါဒရေးရာအစီအမံတွေပါတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပါတယ်။ဒီမူပေါင်းနဲ့မူဝါဒရေးရာအစီအမံတွေကိုတော့1992ခုနှစ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူထားတာတွေကိုအခြေခံထားကြောင်းလည်းဖော်ပြပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဒီကနေ့တရားတွေ့ဆုံခဲ့ပြီးဒုက္ခသည်တွေနေရက်ပြန်နိုင်ရေးအလားအလာကိုလည်းဆွေးနွေးခဲ့ကြပါဗျ။ရခိုင်ပြည်နယ်တွင်မွတ်စလင်များစုနေထိုင်ရာဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်းသိန်းချီထွက်ပြေးရမှုအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဖိအားပေးဆောင်ရွက်မှုတွေကိုလည်းမြန်မာအစိုးရကဖော်ပြပြီးနိုင်ငံတကာရေးရာကိစ္စအဖြစ်ကြိုးပမ်းနေတာလို့လည်းပြောဆိုပါတယ်မြန်မာနိုင်ငံဘက်ကတော့နှစ်နိုင်ငံချင်းဆွေးနွေးဖြေရှင်းဖို့အခိုင်အမာရပ်တည်ထားတယ်လို့လည်းဖော်ပြထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရွေးနိုင်ငံနဲ့နေဆက်အီရွတ်နိုင်ငံတဲကန်နေရာထဲမှာနေရာယူထားတဲ့ IS Island အစွန်းရောက်အုပ်စုကကြံနေသေးတဲ့တက်ခတ်ရည်သမားတွေကိုရှင်းလင်းဖို့ဒီကနေ့ပဲစစ်စင်ရေးတွေစတင်လိုက်ကြောင်း IRS တက်ကပြောပါတယ်။နေဆက်ကကျေပြန်းတဲ့နေမြေမှာကိုအောင်နေတဲ့စစ်သွေးကြွတွေကိုမောင်းထုတ်မဲ့စစ်စင်ရေးမှာအစိုးရတပ်ဖွဲ့တွေအပြင်ရှီယာပြည်သူစစ်တွေပါဝင်ကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်။ IS စစ်သွေးကြွတွေတဲကန်နေရာနေမြေမှာတိတ်ရှောင်မသွားနိုင်အောင်နဲ့အနာဂတ်မှာတက်ခတ်မှုတွေလုပ်ဖို့အတွက်ခြေကုပ်မယူနိုင်အောင်ရည်ရွယ်ပြီးစစ်စင်ရေးတွေစတင်ခဲ့တာဖြစ်ကြောင်း IRS တက်ကဗိုလ်မှူးကြီးဆလာခါရင်ကိုကူကားပြီးတော့လဲရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားတာပါ။ဒီတော့ဝင်းကြီးချုပ်ဟေရာအပါတီကတော့အက်စ်တက်ခတ်ရည်သမားတွေကိုစီရေးအရာအနံ့ယူတက်ခတ်နိုင်ခဲ့ပြီမလဲတဲကနေရတဲ့ကစစ်သွေးကြွတွေကိုမချင်မုန်းနိုင်မချင်အပိဓာအောင်ပွဲဖြစ်မချင်ညာနိုင်သေးဘူးဆိုပြီးမနေ့တုန်းကပဲပြောဆိုထားပါတယ်အက်စ်စစ်သွေးကြွတွေထိန်းချုပ်ထားတဲ့မြို့တွေကနောက်ဆုံးချန်နေတဲ့မြို့ကိုတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲအီရတ်တပ်ဖွဲ့တွေပြန်လည်သိမ်းပိတ်လိုက်တဲ့အတွက်2014ခုနှစ်မှာအီရတ်နိုင်ငံရဲ့အနောက်ဘက်နဲ့မြောက်ဘက်ကနေမြေတော်များကိုသိမ်းပိတ်ထိန်းချုပ်ထားခဲ့တဲ့အစိုးရအုပ်စုကြာဆုံးတော့မဲ့လက္ခဏာတရားလည်းဖြစ်လာခဲ့ပါတယ်
1990ပြည်လွန်တဲ့အစောပိုင်းကာလဘောလ်ကန်စစ်ပွဲအတွင်းဘော့စနီးယားဆက်တပ်ဖွဲ့တွေရဲ့အခြေကဲဗိုလ်ချုပ်ကြီးဟောင်ရက်ကိုမလာဒစ်ရှ်ကိုလူမျိုးတုံးတပ်ဖြတ်မှုလူသားဒုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုဆွဲချက်ဆဲကုနဲ့ဒီဟိတ်မျိုးနိုင်ငံတကာခရုံးကနေထောင်နှံတသက်တက်ခံဖို့ပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့ပါတယ်စစ်ပွဲကာလအတွင်းတပ်ဖြတ်ခံရသူတွေရဲ့မိသားစုတွေကတော့ဒီတရားစီရင်မှုအပေါ်မှာပျော်ရွှင်နေကြပါတယ်မလာဒစ်အပေါ်စီရင်ချက်ချလိုက်တာကိုကိုဆိုဗိုနိုင်ငံကလည်းကြိုဆိုပါတယ်။ဆာဗီးယားသမ္မတကတော့အခုလိုစီရင်ချက်ချမှတ်ခံရတာအံ့ဩစရာမရှိဘူးလို့ပြောဆိုခဲ့ပါတယ်။ဘော့စနီးယားစစ်ပွဲအတွင်းမလာဒစ်စီစဉ်ညွှန်ကြားခဲ့တဲ့ပြစ်မှုတွေကိုလည်းတရားသူကြီးအယ်ဖိုအိုရစ်ကဖတ်ကြားခဲ့ပါတယ်။က ကရာဘီဆာဝါဟောက်မှာကလင်းငယ်တွေအသက်ကြီးသူတွေအပါအဝင်လက်နက်မဲ့ဘော့စနီးယားမွတ်စလင်အမျိုးသားတထောင်နီးပါးကို1995ခုနှစ်ဇူလိုင်လ23ရက်နေ့14ရက်နေ့မှာတုတ်တင်ခဲ့တယ်။1995ခုနှစ်ဇူလိုင်လ16ရက်နေ့မှာတော့ဘရန်ရီဘိုစစ်တပ်ကွယ်မှာလူပေါင်း1000နဲ့1200ကျားတုတ်တင်ခဲ့တယ်ဆိုပြီးတရားသူကြီးကပြစ်မှုတွေကိုဇက်တိုက်ဖတ်ကြားခဲ့တာမှာတော့ဘော့စနီးယားဆပ်စစ်တပ်ကြီးအကဲကဒေါသပောက်ကွဲခဲ့ပြီးတရားရုံးတွင်ပြောနေတာတွေအကုန်လုံးကအလင်းအညာတွေလို့လည်းပြောဆိုခဲ့ပါတယ်ရှင်
အာဖရိကနိုင်ငံတွေကရွှေပြောင်းနေထိုင်သူတွေကိုကျုံဖြစ်ရောင်းချမှုတွေရှိခဲ့ကြောင်းသတင်းနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှအရေးပေါ်အစည်းအဝေးခေါ်နိုင်အောင်ပြည်ထောင်စုကကြိုးပမ်းနေပါတယ်။ပြီးခဲ့တဲ့သတင်းမှတ်ထက်အမေရိကန်ရုပ်သံဌာန CNN ကပြသခဲ့တဲ့ဗီဒီယိုထဲမှာရွှေပြောင်းနေထိုင်သူတွေကိုလေလံတင်ရောင်းချနေတာတွေကိုတွေ့ရတာရှက်စရာကောင်းတယ်လို့လက်ခံနိုင်စရာမရှိကြောင်းအာဖရိကယူနီယံဥက္ကဋ္ဌဂရင်းနိုင်ငံသမ္မတ Alpha Conde နဲ့တွေ့ဆုံခဲ့ပြီးနောက်မှာပဲပြည်ထောင်စုသမ္မတ Emmanuel Macron ကပြောဆိုလိုက်တာပါ။ဗီဒီယိုထဲမှာတွေ့မြင်ခဲ့ရတဲ့လူရဲ့ပေါ်ပြည်ထောင်စုကရှုတ်ချတဲ့အကြောင်းနဲ့အငင်းပွားစရာမလိုတဲ့ဖြစ်ရတဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုလားကြောင်းလည်းပြည်ထောင်စုကပြောဆိုခဲ့ပါတယ်ပထမဆုံးဆောင်ရွက်ချက်ဖြစ်လေပြင်းနိုင်ငံကရွှေ့ပြောင်းနေထိုင်သူတွေရဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှပြည်ထောင်စုကတင်သွင်းခဲ့ပြီးဆွေးနွေးမှုတွေလည်းမကြာသေးခင်ကပဲစတင်ခဲ့တယ်လို့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေဆုံးဖြတ်ချက်တွေချကြရလိမ့်မယ်လို့လည်းပြောဆိုခဲ့တာပါဆိုရတဲ့ရာဇဝတ်မှုတွေကိုကျွလွန်နေတဲ့လူမောင်ကိုယ်သမားတွေကိုတပ်ဖြတ်ရေးပုံမှန်ပူးပေါင်းဆောင်ရွက်ချဖို့လူမောင်ကိုရီးယားကွန်ရက်တွေကိုဖြိုခွင်းဖို့ဒေသရင်းနိုင်ငံတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြည်ထောင်စုကတိုက်တွန်းပြောဆိုထားပါတယ်
အမေရိကန်နိုင်ငံတဝမ်းမှာတော့ဒီကနေ့ကြာသပတေးနေ့မှာယေရှုတော်နေ့ကိုဆင်နွှဲကြပါမယ်။ဒီကနေ့ယေရှုတော်နေ့မှာတော့ထုံတန်းစင်လာအရာမိသားစုတွေမိဆွေတွေအတူဝိုင်းဖွဲ့စားတောက်ကြသလိုအလားပြချစ်တဲ့ပွဲတွေနဲ့ဘောလုံးပွဲတွေချီးရှုအားပေးကြပါတယ်။အများအပြားကတော့အလရရမှာစပြီးတော့ဈေးဝယ်နေကြပါပြီ။နယူးယောက်မြို့မဟန်တန်ရပ်မှာမေစီကုန်းတိုက်ကြီးရဲ့ယေရှုတော်နေ့အလားပြချစ်တဲ့ပွဲအပါအဝင်2019ခုနှစ်အတွက်ပွဲလမ်းသဘင်တွေကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်စီစစ်မှာပါ။နယူးယောက်မြို့ကစပိန်စီလမ်းပေါ်ကလူအုပ်ထဲကိုဥဇဘက်နိုင်ငံကပြောင်းရွှေ့လာသူကကုန်ကားနဲ့ဝင်တိုက်ခဲ့တာကြောင့်လူရှိဦးသေဆုံးခဲ့ရပြီးသတင်းပတ်တွေအတွင်းကျင့်ပမဲ့အခုအလှပြချီတက်ပွဲကတော့ကြီးစုသူ2သိန်းလောက်ရှိတိုင်ပါတယ်ရှင
်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်ဝင်ဦးနဲ့မတ်တင်ခိတိုက်တို့ပြောပြခဲ့ကြတာပါ VOA ကနေကထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOA Internet ဆောင်မျက်နှာဖြစ်တဲ့burmese.voanews.com ကရောကျွန်တော်တို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်မြန်မာနိုင်ငံကနေနေရာစွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှစ်နိုင်ငံသဘောတူညီချက်တွေအရဥပဒေနဲ့အညီပြန်လည်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီလို့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာခြားထားမှုဖွံ့ဖြိုးရေးကော်မတီဒုက္ခရဒေါက်တာဝင်းမြတ်အေးကပြောပါရယ်နေရာစွန့်ခွာသူတွေပြန်လည်လက်ခံရေးစီစစ်တဲ့အပိုင်းမှာလက်ခံရေးစခန်းအသစ်တွေတည်ဆောက်ထားပြီးအရင်လိုကြံ့ကြာနေတော့မှာမဟုတ်ဘူးလို့လည်းဆိုပါရယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းကတင်ပြမှာပါ
မြန်မာနိုင်ငံကနေအကြောင်းအမျိုးမျိုးနဲ့နေရဲစွန့်ခွာထွက်ပြေးသူတွေကိုနှစ်နိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီပြန်လည်လက်ခံဖို့အစဉ်သစ်ဖြစ်နေပြီလို့လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လည်နေရချာတာရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေက VOA ကိုပြောပါရစေ
။မနေနေအောင်လို့ထွက်သွားတာတော့မဟုတ်ဘူး။သူတို့ထွက်သွားကြတယ်။အကြောင်းအမျိုးမျိုးရှိတယ်ပေါ့နော်။သူတို့ထွက်သွားကြတယ်။ဒါပေမဲ့ဘယ်လိုကြောင့်မှထွက်တော့ဒီမှာနေဝါရဲ့လူကိုကျွန်တော်ကပြန်လက်ခံမယ်။ဒါပဲအဲ့ဒီပုံစံပဲ။ကျွန်တော်ချက်ချင်းဆောင်ရွက်တယ်ဒီပြန်ချက်ချင်းပဲကြင်ညာလိုက်တယ်ပြန်လက်ခံမယ်ဆိုတာနောက်ပြီးတော့ပြန်လက်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ
်နိုင်ငံပြန်မထွက်သွားသူတွေကိုပြန်လည်လက်ခံရမှာတော့တောင်ပြိုလက်ဝဲနဲ့ငခုရကြေးရွာတွေမှာလက်ခံရေးစကန်တွေတိစောက်ပြီးဖြစ်ပါတယ်ပြန်လည်လက်ခံစီစစ်ရမှာလဲအရင်လိုလက်ခံရေးစကန်တွေမှာကြံ့ကြာနေမှာမဟုတ်တော့ပဲအလွန်ဆုံးနေရပဲနေရမှာဖြစ်တယ်လို့လဲဒေါက်တာဝင်းမြတ်အေးကပြောပါတယ်အ
ဲ့ဒီကလက်ခံနေဆိုတာတရက်တော့မဟုတ်အဲ့ဒီလက်ခံရေးစကန်မှာတရက်ပဲကြာမယ်အလွန်ဆုံးနေရပဲကြာမယ်ဒါဟိုစီစစ်တဲ့ဟာပေါ့စီစစ်ပြီးရနဲ့သူတို့ဟာသူတို့ရွာမှာအိမ်ရှိရင်အဲ့ဒီအိမ်ကိုတည်းပြန်သွားမယ်အိမ်မရှိသေးဘူးဆိုရင်လည်းကျွန်တော်တို့ကဆောက်လို့ရရင်လည်းပြန်စနေပြီဆိုတော့အိမ်ဖြစ်ပေါ်လာမယ်ပေါ့နော်ဒီဖြစ်လာရင်အဲ့ဒီအိမ်မှာနေမယ်မဖြစ်ခင်ကြားမှာဈာစခန်းဆိုတာလေးတစ်ခုရှိတယ်2011လို့ကဲ့မနေလို့ကြာသွားမယ်နေရာမျိုးမဟုတ်ဘူးခဏပဲနေရမယ်နေရာရှိမယ
်ပြန်လည်လက်ခံရမှာလေ1990 1993ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီထားတဲ့မူရင်းနဲ့အညီပြန်လည်လက်ခံသွားမှာဖြစ်ပါတယ်ဒေါက်တာဝင်းမြတ်အေးကတော့ပြန်လည်လက်ခံတဲ့အပိုင်းမှာခက်ခဲတင်းကျပ်တဲ့မူတွေချမှတ်ထားတာမရှိဘူးလို့ပြောပါရယ
်1992တုန်းကမူတွေပေါ်မှာပဲအခြေခံတာပဲအခြေခံတာထူးဆန်းကြီးတော့မဟုတ်ဘူးအဲ့ဒီပုံမှာအခြေခံတယ် ဒါပေမဲ့တိတ်ခက်ခဲကြီးတွေမရှိဘူးပြန်ပြီးတော့လက်ခံဖို့အတွက်ကခက်ခဲတဲ့မူတွေချမှတ်ထားတာမရှိဘူးတင်းကျပ်တဲ့မူတွေလည်းမပါဘူ
းဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မာမွန်အလီနဲ့နိုင်ငံတော်အတိုင်ပင်ခံယုံပြောင်စုဝန်ကြီးဦးကျော်တင်းဆွေတို့ရခိုင်ပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့တခွတဲ့အခြေအနေနဲ့ပတ်သက်ပြီးနှစ်နိုင်ငံသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ
ဒီရည်သင်းတော့ကိုကောင်းဆန်ဟင်ဖြစ်ပါတယ်ခင်ဗျာဒီရခိုင်အရေးနဲ့တစ်ဆက်တည်းနားဆင်ရမှာကရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒီကနေ့မှာသဘောတူလက်မှတ်ထိုးခဲ့ကြပါတယ်1992ခုသဘောတူညီချက်တွေနဲ့အညီနေရစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ်အထွေထွေမူပေါင်းတွေမူဝါဒရေးရအစီအမံတွေကိုလည်းလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မမေခါကတင်ပြပါမယ
်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့တိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေကိုပြန်လည်လက်ခံနိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမစ္စတာအဒူဟက်ဆန်မာမွတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေတို့နိုဝင်ဘာ22ရက်နေ့ကနေပြီးတော့မှဆွေးနွေးသဘောတူညီခဲ့ပြီးတဲ့နောက်မှာတော့ဒုက္ခသည်တွေပြန်လက်ခံရေးအစီအမံတွေကိုနိုဝင်ဘာ23ရက်နေ့ကြာတာပရိနိဗ္ဗာန်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။သဘောတူစာချုပ်ထဲမှာတော့1992ခုနှစ်သဘောတူညီချက်နဲ့အညီနေရဲစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ့်အထွေထွေမူပေါင်းတွေမူဝါဒရေးရာအစီအမံတွေပါဝင်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကိုဆက်သွယ်မေးမြန်းတာမှာတော့သူကအခုလိုပြောပြသွားတာပါ။အ
သိမဲ့ဆုံးတော့အဲ့ဒါလေးကြည့်လိုက်ပါလားအခုပဲတင်လိုက်တယ်ဟုတ်ဟုတ်အဲ့ဒါအဲ့ဒါလည်းပို့ပြောမှာမဟုတ်ဘူးပို့ပြောဖို့လည်းမရှိပါဘူ
း။အိန္ဒိယချင်းနိုင်ငံတွေနဲ့ဖြစ်လာတဲ့အရေးကိစ္စတွေကိုနှစ်နိုင်ငံချင်းဆွေးနွေးညှိနှိုင်းပြီးမှဖြေရှင်းနိုင်မယ်ဆိုတဲ့ရည်တည်ချက်အတိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားချစ်ခင်ရင်းနှီးမှုကိုအခြေခံထားပြီးသဘောတူညီချက်ရအောင်လှုပ်ဆောင်နိုင်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်ထဲမှာဆိုထားပါတယ်။အနောက်နိုင်ငံတွေနဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့တို့ကဒီကိစ္စကိုနိုင်ငံတကာအရေးကိစ္စအဖြစ်ပုံဖော်ပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်ချက်တွေချခဲ့တာကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌကကြေညာချက်တွေထုတ်ပြန်ခဲ့တာတွေနဲ့ပတ်သက်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်ထဲမှာဖော်ပြထားပါတယ်ခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်တွေပြန်လည်ခံရေးအစီအမံတွေကိုသဘောတူခဲ့တယ်လို့ပြောခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်သိပေးခြင်းမရှိသေးပါဘူးဒုက္ခသည်တွေပြန်လည်ခံနိုင်ရေးလုပ်ငန်းစဉ်တွေစတင်နိုင်မဲ့ခြေလှမ်းစတင်လိုက်တာဖြစ်တာမို့တိုးတက်မှုဖြစ်တယ်လို့ရခိုင်အရေးစောင့်ကြည့်လေ့လာသူသတင်းစာဆရာဦးစီသူအောင်မြင့်ကတော့တုံ့တက်သွားပါတယ
်စဉ်မှုရလာကြတော့ပမာတစ်ချက်ကောင်းသွားပြီလေဒီမူပေါင်းတို့အထွေထွေမူဝါဒတွေပါတယ်အဲ့လိုဘောနော်အဲ့ဒါဒီတော့အစ်စ်ရပြီဆိုရင်နောက်အသေးစိတ်အချက်လက်တွေကိုဖတ်ပြီးတော့မခက်တော့ဘူးပေါ့ဘာလို့ပြောဒီလိုပဲတစ်ချက်နဲ့တစ်ချက်သွားမှာပဲလေဟိုအသေးစိတ်အချက်လက်တွေကိုတော့ညှိနှိုင်းရင်းနဲ့တော့အဖြေထွက်လာမှာပါအဲ့ဒီအဲ့တော့အကျိုးကျေးဇူးကတော့နှစ်ခုရှိတယ်ပေါ့နော်ပထမတစ်ခုကတော့ဒညာဒေးစ်ဘက်ကလည်းဘာဖြစ်ပြောကမြန်မာအစိုးရနဲ့ဆီချာညှိနှိုင်းပြီးတော့သဘောတူညီပြီးတော့အလုပ်လုပ်မယ်ဆိုတာသိတဲ့အခါကျတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့နောက်ဒုတိယတစ်ခုကတော့ဒီလိုမျိုးဒီအချက်နဲ့ရောက်ပေါ့နော်ဟိုနားလည်မှုလက်မှတ်ထိုးနိုင်တဲ့အချက်တစ်ခုကိုရောက်လာတယ်ဆိုတာလည်းအဲ့ဒါကောင်းတဲ့ကိစ္စပေါ့အသေးစိတ်ကြီးကြံဦးမယ်အသေးစိတ်ပြီးရင်တော့ဒီကိစ္စကြီးရတာပြီးအောင်မှာမဟုတ်ဘူးဟိုလက်တွေ့တကယ်တကယ်အဲအဲ့ဒီအလုပ်ကြီးကိုအကောင့်ထဲပေါ်တဲ့အခါကျရင်ကျိုးတိုင်းနဲ့ပြဿနာတွေကလည်းပေါ်လာဦးမှာပဲဒါတွေလည်းအဲ့လိုပဲဖြေရှင်းသွားမှာပဲလို့ထင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်တဲ့ချီထွက်သွားကြသူတွေနေရပြန်နိုင်ရင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူညီမှုရအောင်လုပ်ဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပထမအဆင့်အနေနဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာဖြစ်ပါတယ်ရှင်
ပြည်ဝသင်းနောက်မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတည်းထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအစဉ်တွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားအခုလိုသဘောတူလက်မှတ်ရေးထိုးလိုက်ပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကြားမှာတော့နေရပြန်ရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေကြပါတယ်ကော့ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်တချို့ကို Writers Den ဌာနကမေးမြန်းထားတာကိုအခြေခံပြီးမက်ခင်ဖြူထွေးကပြောပြမှာပါ
ပြည်ခဲ့တဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကအစံပတ်ပြိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်6သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့ဒီလိုဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကြားမှာညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်နေကြတာပါဒီကနေ့မှာတော့ဒီဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအစဉ်ကိုနှစ်ဖက်တာဝန်ရှိသူတွေသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ် ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေကြားမှာတော့အခုသဘောတူညီချက်ကသူတို့အတွက်ဘေးကင်းလုံခြုံမှုရှိရှိနဲ့အမှန်တကယ်နေရပြန်နိုင်တဲ့အခြေအနေဖြစ်ပါမလားဆိုတာကိုစိုးရိမ်နေကြပါတယ်။ Caucasus ဘဇာမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုလွန်ခဲ့တဲ့နှစ်လလောက်တုန်းကရောက်လာခဲ့တဲ့ဒုက္ခသည်အမျိုးသမီးNura Shah ga aku lo pyo ba de.
Ara pya. A to phwan da phwan da ba ho twa la da da yu ga no tin da da yo ye. Chinu ma
ma ga ro myama su ya ko ma yom mu. Chama a myo tha su yin myama pi ga ni 3 chain thwet pye ka ya bu de. Chama a twe da dutiya chain thwet pye la ya da ba. Myama su ya ga a mye dan di lo lou ni da ba be.
Dokha de sakan ko yauk la da 15 ye pe shi de de. Salimula ga ro သူတို့အတွက်အမှန်တကယ်အဆင်ပြေမယ်ဆိုရင်တော့မြန်မာနိုင်ငံကိုပြန်မယ်လို့ပြောပါတယ
်။အရတော်အရမနန်တိုလေဇင်ပြန်ရတယ
်။
မနန်တော်ရရရောင်းကြဟိုရဲ
ကျွန်တော်တို့တောင်းဆိုချက်တွေအတိုင်းလိုက်လျောရင်တော့ပြန်ပါပါ။ကျွန်တော်တို့ကိုနိုင်ငံသားအဖြစ်အတိမတ်ပြုတ်ပေးရပါလိမ့်မယ်။ကျွန်တော်တို့လက်မြေတွေကိုလည်းပြန်ပေးရပါမယ်
။နောက်ထပ်ဒုက္ခသည်တစ်ဦးဖြစ်တဲ့အသက်55နှစ်အရွယ်စာယီဟူစိန်ကလည်းအခုလိုပြောပါတယ
်။အရတော်အရဇန်ဇေနီဇတ်တော်ငါကိုကြည့်စေ။ဒီလနေ့ကြတော့ငိုရင်အားရသည်
ကျွန်တော်တို့နောက်ချက်မပေးဘူးဆိုရင်ပြီးတော့တခြားဗုဒ္ဓဘာသာဝင်တွေလိုတခြားလူမျိုးစုတွေလိုပဲနေထိုင်ခွင့်ရမယ်ဆိုရင်တော့ပြန်ပါမယ်။ပညာရေးချင်းရှိတဲ့ကျွန်တော်တို့ရဲ့သားသမီးတွေတခြားသူတွေလိုပဲဆိုရလောက်ကိုင်းနေမှာလောက်ကိုင်းခွင့်ရတယ်ပါတယ
်။ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနဲ့နေရပြန်နိုင်ရေးမှာမြန်မာစစ်တပ်ကအနောက်ချက်ပေးနိုင်တယ်လို့ဆိုပြီးစိုးရိမ်ကြသူတွေလည်းရှိခဲ့တာပါ။မြန်မာအစိုးရအရာရှိတွေကတော့လူဝတ်တဲ့ဆော်ရဇရန်ကိစ္စတွေဆောင်ရွက်ပြီးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေပြန်လည်ခေါ်ယူရေးဆောင်ရွက်မယ်လို့ပြောဆိုထားပါတယ်။နေရပြန်လာမဲ့ဒုက္ခသည်တွေအနေနဲ့ကိုယ့်ရဲ့နာမည်မိသားစုစာရင်းမြန်မာနိုင်ငံမှာနေခဲ့ချိန်တုန်းကနေရလိပ်စာမွေးသက်ကြရစ်စာရတွေကိုဖြည့်ဆွက်ရမယ်အပြင်ကိုယ်စံနာနဲ့ကိုယ်ပြန်လာတာမှန်ကန်ကြောင်းကိုအတည်ပြုရမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီတို့ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့ဒုက္ခသည်တွေအရေးအစီအစဉ်ထဲမှာတော့ဒုက္ခသည်တွေကိုပြန်လည်လက်ခံရမှာလိုက်နာဆောင်ရွက်ရမယ့်မူပေါင်းတွေမူဝါဒရေးရာအစီအမံတွေပါဝင်တဲ့အကြောင်းနဲ့ဒီမူပေါင်းတွေနဲ့မူဝါဒရေးရာအစီအမံတွေကို1992ခုနှစ်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားရယူခဲ့တဲ့သဘောတူညီချက်တွေအပေါ်မှာအခြေခံထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်
ရှိမှာမြန်ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားပြည်ထောင်ငံအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးတဲ့နေရာမှာပြဿနာဖြစ်ရှင်းရေးအတွက်အစ်စ်3ဆင့်ပါတဲ့ဖြစ်ရှင်းနည်းတက်ကိုစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ပြည်ထောင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြည်ပခါကိုဂျောင်းဝင်ညှိနှိုင်းပေးတာဟာအရင်သူတို့ရည်တည်တည်ကြအခြားပြည်တွင်းရေးကိုဝင်မဆွက်ဖက်ဘူးဆိုတဲ့မူကနေပြီးတော့တွေးဖီသွားတဲ့သဘောလားရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘာကြောင့်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲလာမယ့်စနေညပိုင်းတဲအလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲအလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။နာမည်စနေည VOA ဒိုင်းအလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလိုကြတဲ့သတင်းရှင်တွေဖုန်းနံပါတ်တွေကြိုတင်ပြပို့ကြပါအောင်လို့ဖိတ်ခေါ်ပါရစေခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမု슬င်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့တယ်ဆိုတော့အမေရိကန်နိုင်ငံသားဝန်ကြီး Rex Taylor ဆင်းရဲ့တရားဝင်ပြောဆိုမှုဟာခိုင်လုံတဲ့အထောက်အထားတွေအပေါ်အခြေမခံတဲ့ဆွဆွဲပြောဆိုမှုသာဖြစ်တယ်လို့အစိုးရပြောခွင့်ရသူကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်တပ်မတော်အနေနဲ့နေမြေရှင်းလင်းရေးလုပ်တဲ့အပေါ်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေဆိုတဲ့ဆွဆွဲမှုဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိခိုက်လာတာဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းကလည်းပြောပါတယ် VOA သတင်းတော့မမမြင့်ခိုင်ကသတင်းပေးပို့ထားတာပ
ါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်အက်သနစ်ကလင်းစင်းလို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တယ်ဆိုတော့အမေရိကန်နိုင်ငံသားဝန်ကြီး Rex Taylor ဆန်ရဲ့သဘောထားထုတ်ပြန်ချက်ဟာခိုင်လုံတဲ့တပ်တွေအချက်လက်အပေါ်အခြေခံထားတာမဟုတ်ဘူးလို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးရဲ့ထုတ်ပြန်ချက်အပေါ်နိုင်ငံတော်အတိုင်ပင်ခံရုံးညွန့်ကြားရေးမှူးချုပ်ဦးစော်ထေက VOA ရဲ့အမေကိုအခုလိုစာနဲ့ရေးသားဖြေဆိုပါရစေ
အမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့သဘောထားတင်ညာချက်မှာအာဆာချမ်းဖတ်လက်နက်ကင်တပ်ဖွဲ့ကြောင့်ဟိန္ဒူဘာသာဝင်တွေနဲ့အခြားအပြစ်မဲ့တဲ့အရက်သားတွေအသက်ခံရတဲ့ကိစ္စတွေကိုမဖော်ပြထားပါဘူး။ခိုင်လုံတဲ့တပ်တည်အချက်လက်တစုံတရာမရှိဘဲနဲ့ကောက်ချက်ချထားတာဖြစ်ပါတယ်။မြန်မာဆိုရဘက်ကအထောက်ထားပြဖို့အချင်းချင်းတောင်းဆိုခဲ့ပေမဲ့မြန်မာနိုင်ငံဘက်ကအတီးပြုတ်နိုင်လောက်အောင်ခိုင်လုံတဲ့အချက်လက်ဘာတစ်ခုမှမရခဲ့ပါဘူး။ဒါကြောင့်ဘလို့ရွယ်ချက်နဲ့ဒီထုတ်ပြန်ချက်ကိုထုတ်တယ်လဲဆိုတာကိုအမေရိကန်ဆိုရသာအသိဆုံးဖြစ်ပါလိမ့်မယ်။မြန်မာဆိုရဘက်ကတော့ဒေါက်တာကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပေါ်အခြေခံပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာတွေကိုရေရှည်အတွက်အကျိုးဖြစ်ထွန်းမဲ့အဖြေတစ်ခုရှာနိုင်ဖို့စူးစမ်းသွားမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေကြောင့်အစ္စလမ်ဘာသာဝင်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့အခြေအနေဟာ ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့ကျူးလွန်မှုဖြစ်တယ်ဆိုတာသိသာထင်ရှားကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ကဗုဒ္ဓဟူးနေ့ကတရားဝင်ပြောဆိုခဲ့တာပါ။ရခိုင်ပြည်ပခါအတွင်းမွတ်စလင်ဒုက္ခသည်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ခဲ့တယ်ဆိုပြီးအမေရိကန်အစိုးရအနေနဲ့တရားဝင်သတ်မှတ်မှုအပေါ်လုံးဝကန့်ကွက်ကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်လက်ရှိပြည်ခိုင်ဖြိုးပါတီရဲ့အမ်းမြို့နယ်ဆိုင်ရာပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးမောင်မောင်အောင်က VOA ကိုပြောပါတယ်။
ကျွန်တော်တို့အစိုးရတမဟုတ်တမတော်တမို့ကျွန်တော်ရခိုင်ဆိုင်းသားညာမနေကြည်လို့တပင်တက်တော့တော့ညင်ပန်းနေစေပြမမနေနိုင်အောင်လုပ်တာမျိုးတော့ဒါမျိုးဆွဆွတာတော့ကျွန်တော်ဒါလုံးဝကန့်ကွက်ပါတယ်အခုဟိန္ဒူလူမျိုးတွေတရားနီးပါးပေါ့90ကျော်အသက်ခံရတဲ့ကိစ္စတွေအဲ့ဟာကြီးတဲ့အများကြီးရှိပါတယ်ယနေ့ဒါကျွန်တော်ဝန်းနေတာကတော့ဒီအာဆာကျမ်းပဲကိစ္စကဟိန္ဒူလူမျိုးတွေအသက်ခံတဲ့ကိစ္စတွေကိုလုံးဝတိမ်ညွတ်နေပြီးမှဒီတခြားအကြောင်းအရာတွေကိုပဲเนาะကိုလိုရဆွဲပြီးတော့အခုတို့เนาะဒါတစ်ဆက်စောင်းရင်းလို့ပဲပြောရမှာပေါ့ဒီလိုမျိုးပြောဆိုတာကတော့ကျွန်တော်အင်မတန်ဝန်နေပါတယ
်တက်မတော်အနေနဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်နေမြေရှင်းလင်းရေးလုပ်တဲ့အပေါ်ကြိုတင်ကြံစည်ပြီးရည်ရွယ်ချက်ရှိရှိလှုပ်ဆောင်တယ်လို့ဆွဆွဲပြောဆိုမှုတွေဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိခိုက်စေတယ်လို့ဦးမောင်မောင်အောင်ကအခုလိုဆက်ပြောပါတယ
်အကြမ်းပဲကိစ္စဖြစ်လို့တက်မတော်ကဝန်ရှင်းတယ်ရှင်းတဲ့ကမှာသူသူကနေရှင်းတယ်အကင်းများရှင်းခမ်းမိရရှိနေတယ်ဒီနေ့တမတော်ကပြောတယ်ဒီဝိုင်းနေတဲ့ချိန်မှာမကောင်းချိန်မှာတမမကောင်းတယ်မှာတော့ပါမယ်တမတော်ကတမင်တက်တဲ့ဆိုတဲ့ဟာမျိုးကတော့ဒါတို့တို့ရဲ့နော်ဒါလုံလုံရေးကိုအကာအကွယ်ပေးတမတော်ကိုထိခိုက်တာဖြစ်တယ်ကျွန်တော်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်တယ်လို့ထင်တယ်ပြီးတော့ဒီနေ့ဖြစ်ပေါ်နေတဲ့ကိစ္စဒီတမတော်ကပဲပြောဘယ်လိုလဲပြောဒါကျွန်တော်အစိုးရမှာတာဝန်ရှိပါတယ်
အမေရိကန်အစိုးရအနေနဲ့ရခိုင်ပြည်နယ်တွင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်လို့တရားဝင်သတ်မှတ်လိုက်တဲ့အတွက်ဆက်ပြီးဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဝါရှင်တန်အခြေစိုက်မူဝါဒရေးရာလေ့လာတဲ့ Stimson Center ကသူတည်သည်ကိုအမရတီဟာကအခုလိုပြောပါတယ
်အမေရိကန်အစိုးရဆက်ပြီးမှတော့ဟိုကြည့်ရမယ်အဲ့ဒါတစ်ချိန်တည်းမှာပဲအဲ့ဒီမနိုင်ငံမှာ SSD တကယ်ဖြစ်ခဲ့လားဘာကြောင့်ဖြစ်ခဲ့လဲဆိုဆက်ပြီးတော့လုံးနေတာအပြင်ကိုတကယ်လို့ညာဖြစ်ခဲ့တယ်ရှိတဲ့ရှိဘူးတေးသားရဲ့ဆက်အဲ့ဒါကြောင့်ရှိတယ်သူကအိမ်မှာပါနေတဲ့အထူးလုံးကြီးကိုသူ့အနေနဲ့ကဒီ target extension ကိုဟာမျိုးကိုဆက်လက်လုပ်အောင်ပြင်ဆင်လို့ရှိနေမှာဖြစ်ရ
ရခိုင်ပြည်နယ်တွင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်လို့သတ်မှတ်လိုက်တာဟာဒုက္ခသည်တွေနေရက်ပြန်ရည်နဲ့ရခိုင်ရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုတက်မရော်ရောအစိုးရရောမြင်မြန်ဆန်ဆန်လှုပ်ဆောင်နိုင်ဖို့ဖိအားပေးရရောက်တယ်လို့အမေရိကန်အစိုးရဘက်ကယုံကြည်ထားပါတယ်အမေရိကန်နိုင်ငံသား၏ဝန်ကြီးရဲ့ထုတ်ပြန်ကြေညာချက်ထဲမှာရခိုင်ပြည်နယ်တွင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့ပြောထားသလိုတာဝန်ယူမှုတာဝန်ခံမှုရှိလာဖို့အတွက်လည်းယုံကြည်ရလောက်တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်အနေနဲ့ဆက်လက်အားပေးသွားမယ်အကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ဟာပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်ကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကြိုးပမ်းမှုအောင်မြင်ဖို့အမေရိကန်အနေနဲ့ဆက်လက်ပံ့ပိုးလိုကြောင်းပြောဆိုခဲ့တာလည်းဖြစ်ပါတယ်ရှင်
။ VOA သတင်းတော့မမြင့်မြင့်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ရဲ့မြန်မာပြည်ကပေးစာကဏ္ဍမှာတေးသချင်းတောင်းညင်နေဆိုရင်တော့ VOA email list burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စရိုက်တတာအမှတ်855ရန်ကုန်စရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာ BOA ရဲ့ကြာသာပတိနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းမီတာ25 kilohertz 11965လိုင်းနံပါတ်32 kHz 9329လိုင်းနံပါတ်51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်တွေကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
သူတို့ကတဘာဝဘေးချောင်းပြည်စီတော့စာကိုအမေတို့ရောချေရမစပြုလာမေးတယ်ဒီခါကျတော့အဲ့ဒီလူကနေပြီးတော့ခန့်ချိတဲ့ရခြားရှိကိုစာယူတယ်
တိုင်းသားဒေသတွေမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုတင်ပြမယ့်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနှလုံးယောဂါနာတာရှည်ဖြစ်ရကရုတ်တရက်ဆိုးလာခြင်းဖြစ်ရတဲ့အကြောင်းရင်းကိုတင်ပြထားပါတယ်နာတာရှည်နှလုံးယောဂါရှိထားသူတွေမှာတည်ငြိမ်နေရာကနေရုတ်တရက်ဆိုးလာတဲ့လက္ခဏာတွေကိုသိထားပြီးဖြစ်လာရင်အချိန်မီဆေးရုံပို့ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘယ်လိုကြောင့်ဒီနာတာရှည်ယောဂါရုတ်တရက်ဆိုးလာရတာပါလဲ။ဆိုးလာရင်ဘယ်လိုလက္ခဏာတွေပြပြီးဘယ်လိုကြိုတင်ကာကွယ်မှုတွေလုပ်ဖို့လိုပါသလဲ။ဒီအကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငြိမ်းစားပါမောက္ခဌာနမှဒေါက်တာခင်မောင်အေးကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်။ Okay, ပမောခါဒေါက်တာခင်မောင်အေးခင်ဗျာ။ကျွန်တော်တို့ဒီနှလုံးယောဂါဖြစ်တဲ့အခါမှာဒီနာတာရှည်ဖြစ်လာပြီးတော့ဒီရုတ်တရက်ဆိုးဝါးလာတဲ့အနေအထားမျိုးပေါ့ဆရာနော်။ဖြစ်တဲ့အနေထားကဟိုဘယ်လိုအနေထားမျိုးရှိလဲဆရာမြန်မာနိုင်ငံမှာလဲ။
ကျွန်တော်တို့နှလုံးယောဂါတွေတော့များများတော့နာတာရှည်နှလုံးယောဂါပေါ့ဗျာဥမာဒီရောပိတာကြောင့်ပဲဖြစ်ဖြစ်ဒါမှအဆုရှင်နေမကောင်းလို့ပဲဖြစ်ဖြစ်ရှိနေကြတာဟုတ်ဒါပေမဲ့ရှိနေရနေပြီးတော့ရုပ်ပြက်တကတည်းဆိုးလာတယ်ဆိုးလာတဲ့အချိန်ဒီမှာတော့သတိထားရမယ်အဲ့ဒါကုသမှုကလည်းအချိန်ကြီးသေးဖို့လိုတယ်မမာတော့စိတ်ပေါက်နေတဲ့ကြားရရပဲရုပ်ပြက်ဆိုးလာတဲ့အချိန်ဒီဒါမှဟိုစားစားသုံးမှုတို့ကျွန်တော်တို့သိမတော့ပဲနေတာတို့တခါလေးလေးတို့လည်းအရက်အရက်ဒီပါလေးအလုံးကျုံတော့တာတို့ဟိုလိပင်ကနေအပြင်းဒါလိုလာတဲ့ပုံပြီးလှုပ်လိုက်တာတို့အစီကျိုးတော့မထိန်တာတို့အဲ့ပေါ်အခြေအနေမှာရုပ်ရက်သွားသူသေးတော့လို့နည်းနည်းတော့နာလာရှင်ရှိတာတော့ရှိနေတယ်ဒါပေမဲ့ဒီနေရာနေရုပ်ရက်ဆိုးလာတဲ့အခြေအနေတွေရှိတတ်တယ်အင်္ဂလိပ်လိုပြောတော့ acute exacerbation ပေါ့နော် acute heart failure ဝင်လာတဲ့သဘောမျိုးပေါ့အဲ့လိုမျိုးကိုဆိုလိုပါလေခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဖြစ်လာပြီဆိုရင်ဒီသိနိုင်တဲ့လက္ခဏာအနေထားပေါ့နော်ဘယ်လိုထူးထူးခြားခြားရှိလဲဆရာ
ဒီအမှာကျွန်တော်တို့ကမိသားစုရောကာယကံရှင်မိရောတို့ကတိကျဖို့လိုတာလေးရှိတယ်။တခါလေ तू ကပြစ်တော့တယ်ကောင်းနေရနေရောငါဒီနေ့နည်းနည်းမောသလိုပဲသွားကိုနေလို့မကောင်းဘူး။တခါလေနည်းနည်းအလေးချိန်ပြက်လာတာကြီးရှိတတ်တယ်။အဲ့ဒါကိုမိသားစုတွေကလည်းတိကျမိတတ်တယ်။ဥပမာကိုအလေးချိန်မတရက်ကို၃ပေါင်လောက်ပြက်လာတာပါညာဆိုရင်တော့ဒီနှလုံးကမမြင်နိုင်လို့အရေးကြီးစုတာလို့ဖြစ်တာပေါ့။နောက်တစ်ခုကတော့ကြည့်ရတာကြည့်ရတာတက်စုတာတမျိုးကြီးပဲနော်ရုပ်ပြရတော့အတက်စုမောဖြစ်လာတတ်တယ်အလူကလည်းနေရတာနှုတ်ကြည့်ကြည့်နေတယ်ဒါကြတဲ့အိတ်နေရာနေပြီးတော့လက်နိုးပြီးတော့လေလက်အိတ်လိုမရတဲ့ခါမျိုးကြီးအဲ့လိုမျိုးကြီးရှိတတ်တယ်ချက်တော်လေးတွေပြနေချင်တယ်အားလာတတ်တယ်ဒါတာမန်ဒီလှူရှားမှုသွားတာနေတိုင်းနေတဲ့ဟာကနေပြီးတော့ရုပ်ပြတောင်းတောင်းအင်းချင်းအင်းကနေအိမ်တော်ပြီးတွက်လိုက်တာဆက်ပြီးတော့မောလာတာမျိုးကြီးနောက်ပြီးတော့စားတော့ကပြက်လာတယ်စားလို့တော့မကောင်းဘူးရင်းနေတုံလာတယ်တိတ်ကြလည်းအဲ့လိုကောင်းမရဘူးဆက်ပြီးအဲ့ဒါမျိုးပေါ့ဗျာအဲ့ဒါကြီးကဘယ်လိုရှင်တော့တို့ဒီနေနေလုံးရောကတော့ရှင်းနေပြီးသားဆိုတော့လူတိုင်းတိတာပြီးသားပဲနည်းနည်းလေးတော့ဖောက်ပြန်နေတဲ့သဘောရှိရဲဆိုတာကိုကာဒီကန်ချင်းကိုနိုင်ကတော့တော့မိသားစုရောကတော့တော့အဲ့ဒါလေးတွေကိုနည်းနည်းယူဆိုင်ပြီးဖိထားတဲ့လေလို့ ကျွန်တော်အဲ့ဒါကိုဆိုလိုတာပါဆရာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီလက္ခဏာတွေဟာပေါ်လာပြီးတည်လာပြီးဆိုလို့ရှိရင်ဒီပြင်ဆင်ထားမှုအနေထားရောဘာတွေလုပ်ဖို့အရေးကြီးမလဲဆရာကြ
ီးဒီဟာအင်မတန်အရေးကြီးတဲ့မျိုးစုံတစ်ခုဖြစ်ပါတယ်ကျွန်တော်တို့အိမ်မှာမိသားစုထဲမှာနှလုံးနာတာစီဖြစ်နေတယ်ဆိုလို့ရှိရင်ခဏခဏရှင်နေမှုမိသားစုဟာဘာဆေးတွေတောက်နေတယ်ပါစီထိုးနေရတယ်အဲ့ဒါတွေကိုမြစ်ဆိုင်ရမယ်ဗျနောက်တစ်ခုကသူနဲ့မတည့်တဲ့စီးရီးယားဘာလို့ရှိလဲကိုယ်အလေးချိန်ရဲ့မှတ်တမ်းလေးတွေရှိထားရမယ်နောက်ပြီးတော့လိုအပ်တဲ့ကမ္ဘာတစ်ချို့နိုင်ငံတွေမှာဆိုတော့အာမခံနေပါတယ်ရှိနေတဲ့အတွက်ကြောင့်ပေါ့ဗျအာမခံနေကတ်ဒီပါတယ်သူ့ရဲ့ဖုန်းနံပါတ်တရားဘယ်လိုလဲဆက်သွယ်ရဖုန်းနံပါတ်ကပါလဲသာသီဒီနှလုံးရောဂါဥမာ IMA diabetic IMA heart failure patient သာသီကိုယ့်ရဲ့ပိုက်ဆံရေးထဲမှာထည့်ထားတာမျိုးတွေအတုံးပြည့်တဲ့စီးရီရုပ်ရည်ဖြင့်မလုပ်ပြီးပါဆိုတာဒီဒါလေးတွေကတော့ခုနပြောတဲ့အရေးပေါ်ဖြစ်လာတဲ့အခါမှာမိသားစုနားမှာရှင်းရှင်းနဲ့မရှင်းမရှင်းဘူးအဲ့ဒီဟာအင်မတန်အရေးကြီးပါတယ်သူတို့နဲ့ပတ်သက်တဲ့ဒီပြင်ဆင်ထားတဲ့သူ့ရဲ့ပတ်စံရည်တော်ကောင်ကိုယ်နဲ့တွဲထားတဲ့နေရာမှာသူ့အကြောင်းကိုဘေးရလူကရုပ်ရည်တွေးရှိထားတဲ့အခါမှာလုပ်ပေးနိုင်အောင်အတွက်အဲ့ဒီပြင်ဆင်ထားတဲ့အရာတွေရှိရဲဆိုတာကိုကျွန်တော်ဆိုလိုတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအချိန်မရွေးဒီနှလုံးဖောက်လာနိုင်တာအတွက်အခုလိုရေပေါ်ပြင်ဆင်ပြီးတဲ့အခါမှာကုသမှုအပိုင်းရောဆရာကြီးဘယ်လိုရှိလဲ
တကယ်မှာတော့နှလုံးရောဂါရှိနေတယ်ဆိုတာကိုလည်းဒီသားပြီးသားတွေရလည်းတောင်းနေတယ်နောက်တစ်ခါလည်းမမမတော့တာတွေလည်းရှိတာပေါ့ဒါပေမဲ့ဖြစ်လာပြီဆိုလို့ရှိရင်ဒါကအရေးပေါ်ကုသမှုလိုလာတယ်ဒါကတော့အိမ်မှာလုပ်လို့ရတဲ့အရာလည်းမဟုတ်ပါဘူးသက်ဆိုင်ရာကိုအရေးပေါ်သိညုံတော်လိုသင်ရမယ်သိညုံရောက်တဲ့အခါမှာကျွန်တော်အသက်ရှူအောက်ဆိုပြီးတော့အောက်ဆီဂျင်တွေပါလေသူတို့ချက်ချင်းပြီးမယ်ဒီကုန်လုံးတို့ဒီပေါင်းတို့ညာအောက်ဆီဂျင်ဘလောက်စတူရီရှင်းရှိတယ်လို့အဲ့လိုမျိုးတွေအဲစီးစီးတွေပါနေနဲ့အကျအစိုးကမှရေနဲ့အိုင်နေတယ်လို့ထင်လို့ရှိရင်စီးစီးထိုးလာမျိုးတွေရှိတယ်ဒီကြောတွေကိုချက်ပြီးတဲ့စီးတွေအကျနှလုံးကရေတွေသိအိုင်လာပြီးတော့မမြင်နိုင်လို့ရှိရင်ပုံမြားခုံးကြီးတွေဥမာတော်ပြီးတမိလို့ပါလို့သာသမီစီးတွေဒီကြောတွေကိုလည်းနည်းဖောင်းသွားလို့ပြီးတာဒီအနေတိုင်းအပြင်းနဲ့တူတာလဲအိမ်လိုမရရင်မမလေးနေထားရတယ်ဆော့ကိုချပေးတာလေသူ့ကိုနှလုံးကိုအဆုတ်တို့မှာသွားမအိုင်အောင်လုပ်တဲ့နည်းတွေပေါ့ဗျာနောက်ပြီးအသက်ရှူစက်နဲ့လုပ်ပေးတာလေဒါကြီးကတော့အကင်မှာတော့ဆေးဥမှာလုပ်မဲ့အရာလေးဖြစ်ပါလေဗျာသို့တော်လည်းပဲဒီလိုဒီလိုနှလုံးရောဂါဝင်လာခြင်းတယောက်မိသားစုထဲမှာရှိနေပြီဆိုလို့ရှိရင်တော့ဓာတိဓာတိအရေးပေါ်လုပ်ဖို့လိုတယ်ဆိုပြီးတော့ဆေးဥကိုသွားပြီးတော့ပြင်ပြီးတော့ပြရမှာဖြစ်ပါလေဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကုသနိုင်တဲ့အနေထားကဒီဆေးရုံကိုအချိန်မီရောက်လို့ရှိရင်တော့အလားလားအကောင်းတဲ့သဘောပါဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီမဖြစ်ခင်မှာရောဆရာကြီးကာကွယ်နိုင်တဲ့အနေထားရှိလားဆရာ
များတော့ဖြင့်ဒီနှလုံးအားပြတ်နေသည်ကအငန်စားတာများသောလို့ရှိရင်ဒုက္ခပိဋကတာမှုမဖြစ်အောင်ကာကွယ်ရဘယ်လိုကာကွယ်အစားတော်မှာစားများများသောလားအငန်တက်ဒီမှာများသောလားငန်လေးချော့သွားဖို့ဒီဥစ္စာရှိနေရမယ်နောက်တစ်ချက်အရေးကြီးတဲ့အချက်ကတော့ဒီလူနာရီအစိမမမတော့ကြပဲတခါတည်းကျတော့ငါသာရှိနှလုံးယောဂါရှိနေတဲ့အခါမှာဖိတ်တတ်ကြပါလေသူကငယ်လာတာလည်းပါတာပေါ့ဗျာအဲ့ဒီကမှာသေးတယ်ဥမမမတော့ကျင်ရဘူးသေဘူးတွေဥပ္ပံပြတာလို့ပါလို့နောက်ပြီးတော့ထိုက်ရောက်တဲ့သတ်မှတ်ပြီးသေးတာလည်းဒီကံလေးလို့ရမယ်နောက်သေးလိုက်သူအရက်သူအလုံးစုံမတော့ဘူးနောက်အဆုတ်တွေပါလေအေးမမီကိုအရင်အေးကြည့်ပါလေကျွန်တော်တို့သူများနိုင်ငံမှာတော်တော်များများနိုင်ငံကြီးမှာတော့အတလဲကြည့်ကြပြီကျွန်တော်တို့ညူမိုနီးယားမရအောင်ဆိုတော့ညူမိုကောက်တိုဗက်ဆင်းထိုးတာလေဖလူးဗက်ဆင်းထိုးတာလေဒါတွေအားလုံးကိုလုပ်ပြီးကြရပြင်ငါးသားစီနှလုံးရောဂါရှိနေပေမဲ့လည်းရုပ်တွေစိုးရလာတဲ့အခြေအနေတွေကိုမဖြစ်အောင်ကာကွယ်ရည်တွေဖြစ်ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်နားဆင်ရပြီးခုတခါတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပဲဖြစ်ပါတယ်။မြန်မာပြည်မှာပုဂ္ဂလိကဘဏ်အနည်းငယ်ရှိတဲ့နဲ့ခရိုနီခေါင်းဆောင်တဲ့ဘဏ်အချို့ဟာအချမ်းသာဆုံးဖြစ်ပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါတယ
်။တန်တီစီဝါရေးတိုးတက်ဖို့အတွက်ပူးပေါင်းလုပ်ကင်ကြဖို့ပုဂ္ဂလိကဘဏ်22ခုရဲ့ဥက္ကဋ္ဌတွေကိုဒေါက်ဆာရှုကြီးကဩဂုတ်လ15ရက်နေ့မှာနေပြည်တော်မှာပြောကြားသွားပါတယ်။ဒါပေမဲ့မြမငွေကြီးတေးကန္တဟာအရှိတောင်အာရှမှာဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးဖြစ်နေပါတယ်။ နိုင်ငံခြားဘဏ်တွေဝင်ခွင့်ပြုလိုက်ပြီးအာဆီယံစီးပွားရေးအစိုက်အဝိုင်းမှာပါဝင်လာပေမဲ့မြန်မာငွေကြေးကဏ္ဍဟာနိုင်ငံတကာအသိမှီဖို့အများကြီးလိုပါသေးတယ်မြန်မာပြည်မှာဘဏ်လုံငန်းစခဲ့တာအနည်း80လောက်ရှိပါပြီဒါပေမဲ့ကဲမမီနိုင်ပဲဖြစ်နေပါတယ်မြန်မာနိုင်ငံသားတဦးရဲ့နှစ်စဉ်အတင်ထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ1200ရှိပြီးလောနိုင်ငံသားက1800အင်ဒိုနီးရှားနိုင်ငံသားက3300ထိုင်းနိုင်ငံသားက9800ဘူးထုတ်လုပ်ကြပါတယ်ဘန်ဒိုင်ရဲ့မှာဘလုံငန်းဟာအရေးအကြီးဆုံးဖြစ်ပါတယ်ဒါပေမဲ့ GIZ ဂျာမန်အဖွဲ့ရဲ့တွေ့ခင်းအရမြန်မာနိုင်ငံသားတဦးရဲ့တစ်နှစ်တာဘန်အနှံငွေဟာ3ဒေါ်လာသာရှိပြီးဘန်ချင်းငွေဟာ1ဒေါ်လာခွဲသာရှိပါတယ်မြန်မာဘန်ဒိုင်ရဲ့ဟာလွန်ခဲ့တဲ့9နှစ်အတွင်းတဖြည်းဖြည်းတိုးတက်လာပြီးမဲ့အရှိတောင်အရှမှာတော့အောက်ဆုံးအဆင့်မှာပဲရှိပါသေးတယ
်။လွန်ခဲ့တဲ့အနှစ်တရာကျော်ကိုလိုနီခေတ်ကမြန်မာပြည်မှာဘန်လုပ်ငန်းစတင်တာဖြစ်ပေမဲ့မဆလာစီအစိုးရခေတ်မှာပုဂ္ဂလိကဘန်10ခုနဲ့နိုင်ငံခြားဘန်14ခုတို့နိုင်ငံပိုင်လုတ်ခံရပါတယ်။မဆလာခေတ်ပြတ်သုံးလို့စီအစိုးရပြန်တက်ပြီးဈေးဝယ်စည်းဝါးရေးလုတ်တဲ့အခါ1992ခုနှစ်မှာပုဂ္ဂလိကဘန်ပြန်လည်ပေါ်ထွက်လာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာဗိုလ်ဟိုဘန်ဟာလုတ်ပန်ခွင့်ပိုရှိလာပြီးလွတ်လပ်စွာတည်ကြားရည်တည်နိုင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်။ဦးသိန်းစိန်လက်ထက်2016မှာစာမျက်နှာ89မျက်နှာပါတဲ့ငွေရေးကြေးရေးအဖွဲ့အစည်းများဥပဒေကိုပြဋ္ဌာန်းနိုင်တာဟာထူးခြားမှုတစ်ခုဖြစ်ပါတယ်။ကမ္ဘာပံအကူအညီနဲ့ရေးဆွဲတဲ့ဥပဒေဖြစ်လို့အပြည်ပြည်ဆိုင်ရာအစဉ်တန်းမှီတယ်လို့ GIZ ဂျာမန်အဖွဲ့ကမှတ်ချက်ချထားပါတယ်။
ပြည်တွင်းပါ30နဲ့နိုင်ငံခြားပါ9ခုမှာရှိတဲ့စုစုပေါင်းငွေပမာဏဟာတိုင်းပြည်သတင်းထုတ်လုပ်မှုရဲ့55ရာခိုင်နှုန်းသာရှိတယ်လို့ GIZ ဂျာမန်အစိုးရကစားမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လစီးရင်အရမြန်မာပြည်မှာဘန်ကွဲပေါင်း2000နီးပါးရှိကြောင်းသိရပါတယ်။လူတစ်သိန်းပါဘန်4ခုလောက်သာရှိတဲ့သဘောပါပဲ။ရန်ကုန်လူဦးရေ9တန်းကျော်မှာဘန်ကွဲ480ရှိပြီးလူဦးရေ1တန်းကျော်သာရှိတဲ့နေပြည်တော်မှာ69ခုရှိတာမို့အချိုးအစားအရအရေးအတွက်ချင်းအထူးထူးဖြစ်နေပါတယ်ပုဂ္ဂလိကဘန်လုံငန်းကိုကြီးစိုးတဲ့ Chronic Company တွေထဲမှာအကြီးဆုံးဟာကမ္ဘောဇာအေယာဝတီနဲ့သမဝါယမ CB ဘန်တွေဖြစ်ကြပါတယ်ဒီအထက်မှာကမ္ဘောဇာဘန်ဟာအကြီးဆုံးဖြစ်ပြီးမကြာမီကပဲအမေရိကန်ဘန်ပါရဂူမိုက်ဒီနိုမာကိုအမှုဆောင်အရာရှိချုပ်ဖြစ်ခန့်လိုက်ပါတယ
်အနာအရှိဆုံးဘူဂျုံမှုကြီးတွေနဲ့ယင်းသည့်သူခရိုနီဦးအောင်ကိုဝင်းတီထောင်တဲ့ကမ္ဘောဇာဘန်ဟာအချမ်းသာဆုံးပုဂ္ဂလိကဘန်ဖြစ်လာပြီးတပြည်လုံးမှာဘန်ကွဲ900ကျော်ရှိပါတယ်။ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေမြန်မာပြည်ကိုငွေပြန်ပို့နိုင်အောင်လဲကမ္ဘောဇာဘန်ကစီစဉ်ထားပါတယ်။ခရိုနီဦးစော်စော်တီထောင်တဲ့အေယာဝတီဘန်ကတော့ဘန်ကွဲပေါင်း200ကျော်လောက်နဲ့ဒုတိယအကြီးဆုံးဖြစ်နေပါတယ်။ CB ဘန်လို့လူသိများတဲ့တမဝါယမဘန်ဟာတတိယအကြီးဆုံးဖြစ်ပါတယ်။တမဝါယမဘန်လီမိတက်ကိုအော်ပရေးတစ်ဘန့်လီမိတက်ကို1992ခုနှစ်မှာပုဂ္ဂလိကဘန်အဖြစ်တည်ထောင်ခဲ့ပြီး2004မှာအများပိုင်ကုမ္ပဏီ Public Company အဖြစ်ပြန်လည်ဖွဲ့စည်းပါတယ်ဒီကုမ္ပဏီကြီး၃ခုဟာဘန်လုပ်ငန်းကဏ္ဍရဲ့60ရာခိုင်နှုန်းကျော်ကိုပိုင်ဆိုင်ကြောင်းသိရပါတယ
်ဒီဘန်ကြီး၃ခုအပြင်မြဝတီဘန် MBA မြမရှေ့ဆောင်ဘန်နဲ့ရုံးမဘန်စတဲ့ Chronic ဘန်တွေကိုလည်းအရေးပါတဲ့ဘန်ဒါရေးအဖွဲ့အစည်းအဖြစ် Rolling Burger Company ကအစိုးရခန်းစာမှာပေါ်ပြထားပါတယ်။ကျန်တဲ့ဘန်တွေမှာမတ်တီငွေရင်းမလုံလောက်တဲ့ပြဿနာရှိပါတယ်။2016မတ်လကုန်စည်းရင်းအရမတ်တီငွေစည်းရင်းဒေါ်လာ85သန်းကျော်တဲ့ဘန်9ခုရှိပြီးသန်း100ကျော်တာကနှစ်ခုသာရှိကြောင်းသိရပါတယ်။ငွေရေးကြေးအဖွဲ့အစည်းဥပဒေကသတ်မှတ်ထားတဲ့မတ်တီငွေရင်းဒေါ်လာ16သန်းတောင်မရှိတဲ့ဘန်လုပ်ငန်းက6ခုရှိနေပါတယ်။မြန်မာဘန်လုပ်ငန်းကဏ္ဍဟာပြည်ပြင်းပြောင်းလဲရမယ့်အချိန်ရောက်နေပါပြီ။လွန်ခဲ့တဲ့9နှစ်မှာခရိုနီတွေခေါင်းဆောင်တဲ့ဘန်လုပ်ငန်းတွေအရှိန်အဟုန်နဲ့ကြီးထွားလာပါတယ်။ခေတ်မီနီးစနစ်ကိုလည်းကျင့်သုံးလာပါတယ်။ဒါပေမဲ့ခေတ်နောက်ကျနေတဲ့ဖြစ်လို့ခရိုနီတွေကြီးစိုးတဲ့ဘန်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာမှတိုင်းပြည်စီးပွားရေးလည်းတိုးတက်လာလိမ့်မယ်လို့ Rolling Burger အစိုးရခန်းစာကဆိုပါတယ်။ပုဂ္ဂလိကဘန်တွေအနေနဲ့သူတို့ကိုအကာအကွယ်ပေးမယ့်စီးမင်းတွေကိုထိုင်ဆောင်နေမယ့်အစားကိုတူကိုထကြိုးစားကြဖို့ Rolling Burger အစီအစဉ်ခန်းစာမှာတိုက်တွန်းတာပါတယ်ခင်ဗျာ
ဥ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ထိုင်းအခြေစိုက် BNI ဝန်တော်သားတွေကအစီအစဉ်တင်ဆက်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်ဒေသခံတွေနေရွှန့်ခွာထွက်ပြေးနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်မှကျင်းပတဲ့ရှမ်းနှစ်တစ်ကူပွဲတော်မှာ UWSA WP သွေးစည်းညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြိမ်တက်ရောက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်အတွင်းလမ်းခင်းဖို့ကမ္ဘာဘဏ်ကနေဒေါ်လာတန်း60ထုတ်ချိမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အဆက်တွေမှာဒီလစာမိုင်းကစပြီးရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြသလိုနေရွှန့်ခွာသူတွေလည်းရှိနေကြပါတယ်ဒီလ18ရက်နေ့ကဘူးသီးတောင်မြို့နယ်မိုင်တိုင်36နဟန်းကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကရဟတ်ရင်နစည်းနဲ့ဘုံးကျဲတိုက်ခိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပြီးနောက်ထပ်တိုက်ပွဲတွေဖြစ်ပွားလာရင်နေရွှန့်ခွာဖို့ပြင်ဆင်နေကြတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလ20ရက်နေ့နဲ့21ရက်နေ့တွင်မှာလဲချင်းပြည်နယ်ပလက်ဝမြို့နယ်ကလက်ချောင်းမြွေလိပ်ဝနယ်ပကာဝကျေးရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့စက်တိုက်ပစ်ခတ်နေတဲ့အတွက်ကျေးရွာသား600ခန့်ဟန် AA ထိန်းချုပ်နယ်မြေထဲမှာတိမ်းရှောင်နေကြတယ်လို့ရခိုင်တပ်မတော်သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်အလားတူပလက်ဝမြို့နယ်ကုန်းပြင်ကျေးရွာသား300ကျော်မှာလဲချင်းလက်ဝကျေးရွာအပါအဝင်တခြားကျေးရွာတွေမှာဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်
NCAP ရဖွဲ့တောင်ပိုင်းရှမ်းပြည်စစ်မတော် RCSSSC ရဲ့ဌာနချုပ်လွယ်ဆိုင်လျာမှာကျင်းပခဲ့တဲ့ရှမ်းနှစ်တကူပွဲတော်မှာ UWSA ဝပြည်သွေးစည်းညိုရီစစ်မတော်ကကိုယ်စားလှယ်တွေပရမဆုံးအကျင့်တက်ရောက်ခဲ့ပါတယ်။နိုဝင်ဘာလ19ရက်နေ့မှာကြာရောက်တဲ့2132ခုရှမ်းနှစ်တကူပွဲတော်မှာ UWSA ကိုယ်စားလှယ်ဖွဲ့တပ်မဟာ88တပ်မဟာမှူးတားထန်နဲ့ပန်ခမ်းမြို့ဝရဲစခွဲဒုတိယရဲမှူးကြီးစံကြုံသူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တို့တက်ရောက်ခဲ့ကြပါတယ်။လွိုက်တန်းလျံဌာနချုပ်ရှမ်းနှစ်တကူပွဲတော်တက်ရောက်ခဲ့တဲ့ဝက်ကိုစလဲနဲ့ RCSSSC ခေါင်းဆောင်တွေဟာရှမ်းပြည်ရေးပြည်ထောင်စုရေး NCA နဲ့ငင်းချမ်းရေးမဟာမိတ်ရေးတွေဆွေးနွေးခဲ့ကြတယ်လို့လွိုက်တန်းလျံလျာရှိသူကပြောပါတယ်။ UWSA နဲ့ RCSSSA တို့ဟာ2000နဲ့2019ခုနှစ်မှာတစ်ကြိမ်2005ခုနှစ်ကတစ်ကြိမ်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တာကြောင့်အခုတွေ့ဆုံမှုဟာထူးခြားမှုတစ်ခုလည်းဖြစ်ပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့အတွက်တနိုင်းဒေသခံပြည်သူတွေလက်တော်ထဲမသွားဖို့ရက်ွက်မှုတွေကနေလိုက်လံကြေညာထားတယ်လို့တနိုင်းဒေသခံတွေကပြောပါတယ်။တပ်မဟာနှစ်ဖက်မှာလေယာလုနေတဲ့လူတွေကိုအသွားအလာမလုပ်ဖို့ပရင်းမော်ရွှေမော်တွေကိုလည်းမသွားကြဖို့တတိပေးချက်တွေကိုတနိုင်းမြို့ထဲမှာရှိတဲ့ရက်ွက်တွေမှာလော့စပီကာတွေနဲ့ကြေညာတာတွေအိမ်တွေလိုက်လံပြောဆိုနေတာတွေရှိတယ်လို့တနိုင်းဒေသခံကိုမုံထော်ကပြောပါတယ်။တနိုင်းမြို့နယ်အတွင်းမှာရှိတဲ့ကောင်ရာကျေးရွာမှာအင်ဂဂါကျေးရွာဖက်သွားတယ်မိုင်ဆက်ပို့စ်နဲ့အင်ဂဂါရွာကြားမှာမြမတ်တမတော်နဲ့ကချင်လွတ်လပ်ရေးတမတော် KIA တို့အကြားနိုဝင်ဘာ16ရက်နေ့နဲ့19ရက်နေ့တွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပြီးဒီနေ့ဒီချိန်ထိနှစ်ပတ်တက်တည်းရှိနေသေးတယ်လို့တနိုင်းဒေသခံတွေကပြောဆိုပါတယ
်နိုဝင်ဘာလ24ရက်နေ့မှာကျင်းပပြုလုပ်မဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစည်းဝေးမှာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေလုပ်ငန်းလမ်းညွှန်တွေကိုအတည်ပြုမှဖြစ်ပြီးတတိယကြိမ်ကျင်းပမဲ့23ရာစုပင်လုံညီလက်ခံကိုလာမဲ့2018ခုနှစ်ဖေဖော်ဝါရီလအတွင်းကျင်းပဖို့တင်ပြသွားမယ်လို့ပို့မျိုးရလွတ်မြောက်ရေးဖွဲ့ PNL ဥက္ကဋ္ဌခွေမြင့်ဆုံးကပြောပါရယ်နိုဝင်ဘာလ24ရက်နေ့မှာကျင်းပမဲ့ UPDJC စည်းဝေးမှာပြန်ပြီးတော့မှအတည်ပြုတာတွေလုပ်ငန်းလမ်းညွှန်တွေမူပေါင်းတွေအတည်ပြုမှဖြစ်ပြီးအပြစ်ရလက်မှတ်မရေးသေးရသေးတဲ့ဖွဲ့တွေပါဝင်နိုင်ရေးနဲ့NC လက်မှတ်ရေးသူစားတဲ့ဖွဲ့၈ဖွဲ့တည်းကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမလုပ်ရသေးတဲ့ဖွဲ့တွေပြုလုပ်နိုင်ရေးပြင်ဆင်ချိန်ရဖို့အတွက်စင်ပြဆွေးနွေးသွားမှဖြစ်တယ်လို့ခွန်မြင့်ဆုံးကပြောပါတယ်
မော်အမျိုးရပညာရေးကော်မတီကနေ UCB ဆရာဆရာမတွေရဲ့စွမ်းရည်မြင့်တင်နိုင်ဖို့တင်ကြားရေးနှီးစနစ်အမြင့်တက်တွေရရှိဖို့နဲ့အနာဂတ်မွန်ပညာရေးရေရှည်ရည်တည်နိုင်ဖို့ရည်ရွယ်ပြီးမော်အမျိုးသားပညာရေးကျောင်းဆရာမြန်ညင်လာခန့်ကိုရေးမြို့နယ်ရေးချောင်းဖျားတည်တာမွန်ပညာရေးစခန်းမှာနိုဝင်ဘာလ19ရက်နေ့ကကျင်းပခဲ့ပါတယ်။ဆရာဆရာမတွေနဲ့ပတ်သက်တဲ့စွမ်းရည်မြင့်တင်ခြင်းခေါင်းစဉ်တွေကိုလာရောက်ဟောပြောပေးဖို့ပညာရှင်တွေကိုလည်းဖိတ်ခေါ်သလိုမော်အမျိုးသားပညာရေးရဲ့လက်ရှိကြုံတွေ့နေရတဲ့စင်ခေါ်မှုတွေနဲ့လစာထောက်ပံ့ရေးကိစ္စရပ်တွေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးအဖြေရှာသွားမှာဖြစ်တယ်လို့ပညာရေးကော်မတီဝင်တဦးကပြောပါရတယ်။အဲဒီဆွေးနွေးပွဲကိုမွန်ပညာရေးလှုပ်ရှားဆောင်ရွက်နေတဲ့တန်ဃာတော်တွေ၊မွန်ပြည်တစ်ပါတီတာဝန်ရှိသူတွေ၊မွန်မျိုးသားပညာရေးကော်မတီဝင်တွေ၊ဆရာဆရာမတွေနဲ့အထူးဖိတ်ကြားထားတဲ့ပညာရှင်တွေ၊ဧည့်သည်တော်တွေကိုယ်စားလှယ်စုစုပေါင်း300ခန့်တက်ရောက်ခဲ့ပါရတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးကလေးမျိုးကနေချင်းပြည်နယ်ဖလမ်ဟာခါမျိုးအထိဆက်သွယ်ထားတဲ့ကားလမ်းမကြီးကိုနိုင်လွန်ကတ္တရာခင်းမှုအတွက်ကမ္ဘာ့ဘဏ်ကနေဒေါ်လာတန်60ထုတ်ချပေးမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုတဲ့သတင်းတွေကမကြာသေးခင်ရက်ပိုင်းကပဲထွက်ပေါ်လာခဲ့ပါတယ်။ဒီအပေါ်မှာချင်းပြည်နယ်အစိုးရအနေနဲ့ဘယ်လိုဆက်လက်လှုပ်ဆောင်သွားမှာပါလဲ။ဒီအခြေအနေကိုကိုစလိုက်ရောဘတ်ကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်။
ဒီမှနဲ့ဒီကဆက်သွယ်တဲ့လမ်းမကြီးတခုဖြစ်တဲ့ကလေးဖလန်းဟာခါကားလမ်းမကြီးကိုနိုင်လုံကတ္တရာခင်းဖို့ကားလမ်းသာချဲ့ဆွင်တဲ့နေရာမှာသဘာဝပတ်ဝန်းကျင်နဲ့လူမှုဘဝထိခိုက်နေတာမှုရှိတယ်ဆိုပြီးကမ္ဘာ့ဘဏ်ကချင်းမြင့်ဆုံးချွေးမဲ့အစီအစဉ်ပြန်ရုပ်သိမ်းလိုက်တယ်လို့သတင်းတွေပေါ်ထွက်လာပေမဲ့ကမ္ဘာ့ဘဏ်ကလည်းချင်းမြင့်နဲ့ဆိုရကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ချင်းမြင့်နဲ့လမ်းမဆွဲသေးရေးဝန်ကြီးဥရွှေထီယူကပြောပါတယ
်သူတို့ကသဘာဝဘေးချောင်းပစ္စည်းတွေစားကိုအမေတို့ရောချေရစပရောလာမေးတယ်ဒီတစ်ခါကျတော့အဲ့ဒီလူကနေပြီးတော့ခန်းချီဒါရက်ချာရှိကိုစာရည်တယ်ခန်းချီဒါရက်ချာခန်းပြီးတော့ဆော်လိုကြီးတူချောင်းစုဝန်ကြီးကိုအမေပေးပြီးဘူဘူဝဲလိုပြည်သူစုစားပါတယ်ဆိုတော့အကြီးထားတယ်အတော့အခုကရုပ်တင်းနဲ့မရုပ်တင်းမှုဆိုတာဘယ်သူမှမရှိသေးပါဘူး
ကမ္ဘာ့ဘဏ်အနေနဲ့ပြည်ထောင်စုအစိုးရကိုဒေါ်လာတန်100ထုတ်ချေးဖို့စီစဉ်ပြီးအဲ့ဒီငွေပမာဏထဲကဒေါ်လာတန်60ကိုကလေးဖလန်းဟာခါနိုင်လွန်ကတ္တရာခင်းဖို့အသုံးပြုဖို့ပြည်ထောင်စုလှုပ်တော်ကလည်းအတည်ပြုခဲ့ကြတာပါဒါပေမဲ့နိုင်လွန်ကတ္တရာခင်းဖို့ကာလန်းစိုးချက်မှုတွေပြုလုပ်ရမှာကြေးဝါ34ရွာကအင်ချီ84အိမ်ပိုင်ဆိုင်တဲ့ချမ်းမြေငါးကန်အပင်ဆိုင်ခင်းတွေဖျက်ဆီးခံရတဲ့အပြင်ကြေးဝါ20ကျော်ရဲ့ရေသွေယူတဲ့နေရာမှာဖျက်ဆီးခံခဲ့ရပြီးအဲ့ဒီတော့ကြောင့်တဆုံတရာနှစ်နာကြီးပေးရမှုမရှိသလိုကာလန်ဖောက်လုံးမှုအပေါ်မှာစိတ်ဆန်းမကျမှုနဲ့လုံခြုံမှုအားနည်းမှုရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ Country Director ကပြည်ထောင်စုစောက်လူကြီးဝန်ကြီးဌာနမှာစာရေးစာပေးပို့ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးရွှေစီယူကတော့ Country Director တင်ပြထားသလိုကာလန်းစိုးချက်မှုကြောင့်အပျက်စီးဖြစ်တာမဟုတ်ပဲ2015ခုနှစ်ချင်းပြည်နယ်မှာသဘာဝဘေးဒဏ်ခံခဲ့ရတာကြောင့်ပျက်စီးသွားတဲ့ဟာတွေဖြစ်တယ်လို့ဆိုပါတယ
်အဓိကကျွန်တော်တို့ပြောလို့ဆက်ခံနားမလည်လို့ပါ2015ခုနှစ်သဘာဝဘေးအန္တရာယ်ကြောင့်ဖြစ်စီလို့ဆက်ခုလည်းပဲကျေးရွာကျူကျေးရွာသားများကနေပြောရောကျေးရွာချင်းလို့ပြောတာဖြစ်ပါတယ
်ကမ္ဘာ့ဘဏ်က Country Director ရဲ့ရေးသားတင်ပြချက်အတိုင်းကလေးဖလန်းဟာကာကာလန်းစိုးချက်ဖောက်လို့ရမှာသဘာဝပတ်ဝန်းကျင်နဲ့လူမှုဘဝနှစ်နာဆုံးကျမှုအမှန်တကယ်ရှိမရှိချင်းမြင့်နယ်ဆိုရအနေနဲ့လိမ့်လက်ကွင်းစင်းမှုတွေပြုလုပ်နေပြီးယခုစီမံကိန်းဆက်လက်ကောင်းဆယ်ဖို့ဆောင်ရွက်နိုင်ဖို့ကမ္ဘာ့ဘဏ်ကိုပြန်လည်တင်ပြသွားမယ်လို့ချင်းမြင့်နယ်လှုပ်သောဥက္ကဋ္ဌပူးစုဘွဲကပြောပါတယ
်ဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့မှာကြာရောက်မဲ့82ကြိမ်မြောက်မြို့အမျိုးသားနေဗဟုအခမ်းအနားကိုကရင်ပြည်နယ်ဖအံမြို့နယ်ဇာသပြင်ကျေးရွာမှာကျင်းပသွားမှာဖြစ်ပြီးဒီနှစ်အတွက်ဒီ site poster ပုံကိုဒေတာနဲ့ကပ်ညီတဲ့ပုံရိပ်လက္ခဏာတွေနဲ့ကော်မတီကနေအတည်ပြုခဲ့ပြီးဖြစ်ပါတယ်။မြို့အမျိုးသားနေဗဟုအခမ်းအနားကိုနိုင်ငံရေးပါတီတွေကနေဆက်ဖက်နေတဲ့အပေါ်ဒေတာခံတချို့ကဘဝင်မချမှုတွေလည်းရှိနေပါတယ်။မိကလျာမုံကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ဒီနှစ်80ကြိမ်မြောက်မွန်မျိုးသားနေ့အတွက်မြေဆိုင်ပိုစတာပုံကိုဗဟိုချင်းမရေးကော်မတီကနေပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ18ရက်နေ့မှာအတည်ပြုလိုက်ပါတယ်။မြေဆိုင်ပိုစတာဖြစ်မြောက်ဖို့အဆိုပြုခဲ့တဲ့မွန်တမိုင်းသူတည်တည်သူလည်းဖြစ်ဗဟိုချင်းမရေးဒုဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ရင်းစုံကအခုလိုရှင်းပြသွားပါတယ်။
ဒီမွန်မျိုးသားနေ့ဗဟို80ကြိမ်မြောက်ရေးမြေဆိုင်ပိုစတာဒီနံပါတ်1ချက်ကဝါရီယူးဝါရီယူးညာဗုဒ္ဓမာ30မြို့ကိုဒီကဲကမှာဒီနေ့မှာရှိတဲ့မျိုးတွေအများကြီးပါတယ်ဆိုတော့ပေါ်ပြခြင်းတစ်ချက်နောက်တစ်ချက်ကဒီဒေသမှာအများကျွေးညာအန္တရာယ်ကြီးလုံးကြတဲ့ချိန်မှာညံ့မခံနိုင်နဲ့ပါဝင်ခြင်းဒေသတွေဖြစ်ပြီးပြန်တောင်းလာကြတယ်ဆိုတာတစ်ချက်ပြီးရက်ကမှာကော်ကုန်းဘူးလားဟုတ်900ကျပ်တွေကပေါ်ပေါက်ခဲ့တဲ့မွန်လေးရှိဟောင်းဟလာမြို့ပြင်ရဲ့တပည့်တကူကြီးတစ်ခုဖြစ်တဲ့ကြောင့်ပေါ်ပြတာတကြောင်အဲဒီ၃ခုကိုကျွန်တော်မြေတိုက်ကစာပေါ်မှာထည့်ထားတာဖြစ်ပါတယ်
မြန်ဆိုင်ပို့စတာကိုဒီဇင်ဘာလအတွင်းရက်နေ့မှာစိုက်ထူသွားမယ်လို့လဲခွန်ဆက်တဲ့ကြေမြမွန်မျိုးသားနေ့ဘဟုကျင်းပရေးဥက္ကဋ္ဌ9ချင်းဦးကအခုလိုပြောသွားပါတယ်။အဲ့တော့ဒီဇင်ဘာ၃ရက်နေ့တနင်္ဂနွေနေ့နော်အဲ့ဒီနေ့ကနေ။အားဒီကငွေနေပေါ့အားမြန်နေတဲ့ဒီမော်နီယာအစမှာပေါ့အဲ့ဒီမှာမလို့တဲ့အဒီနေ့ထူလိုက်ရင်ထူပြီးရက်ချက်တဲ့ဒီနေ့လိုက်ဒီစက်တဲ့ကြည့်ပါမယ် ye mio negale, lekan you my pit jane, mom you da nebu, jima ye gaysama, nanga ye party dewe, usang, bawini dane, patapi, ye mio ne, mom you da ne, jima ye uzi comedy puwe, me ye munga, a kulu, don't that do about it.
ဒီရင်ပြောရင်ကျွန်တော်အမြင်ကတော့ဒီမျိုးသားနေ့ကျင်းပရေးကိုနိုင်ငံရေးပါတီဝင်နိုင်တဲ့လူတွေလုံးလုံးမလုံးပိုကောင်းမှတင်တာပါ။ပါတီနိုင်ငံရေးသမားကတော့ပါတီလုံးလုံးပြီးတော့ဘာလို့မျိုးသားနေ့ကိစ္စအောင်မဝင်ရှုပ်တော့အခုနောက်လို့ကြီးမှလည်းကျွန်တော်တော်တော်သတိထားဒီကိစ္စကိုဘာလို့မှဖြစ်မှန်းတာလည်းအဲ့ပုံစံမျိုးလေ။မျိုးသားနေ့ဘို့ကျင်းပရေးကော်မတီမှာနိုင်ငံရေးပါတီဝင်အများစုဥဆောင်ပ အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစပ်တွေမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြမ်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတရက်ခန့်နေနေရဆုံခွာနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဌာနချုပ်မှကျင်းပတဲ့ရှမ်းနှစ်တက်ကိုဘတော်မှာ UWSA ဝပြီးသွေးစည်းညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြိမ်အဖြစ်တက်ရောက်ခဲ့ကြပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။မနေ့ပြန်မနေ့ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနူမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မနေ့ပြန်ညထုတ်လွှင့်မဲ့အစီအစဉ်ဒီထဲမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကြံနေတဲ့အချိန်အတောအတွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။ဇင်ဘာဝေသမ္မတရောဘတ်မူဂါဘီနဲ့သမ္မတကရောဟောင်းဂရိစ်မူဂါဘီတို့ကိုအဖြစ်ဖြစ်အေးအေးယူမခံရအောင်လူငင်းချမ်းသာခွင့်ပေးလိုက်ကြောင်းအာနာယဇနုပီအက်ပါတီတာဝန်ရှိသူတို့နဲ့ဟာရီမျိုးတော်ကသတင်းတောက်တွေက VOE ကိုအတည်ပြုပြောဆိုလိုက်ပါတယ်။နှစ်ပေါင်း38နှစ်ကြာတိုက်ပွဲကိုအုပ်ချုပ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပဲရာထူးကဆင်းပြေးခဲ့ရတဲ့အထိဖိအားပေးခဲ့ကြတဲ့ဇင်ဘာဝေစစ်တပ်ကမူချုပ်တွေနိုင်ငံရေးကောင်းဆောင်တွေနဲ့မူဂါဘီစစ်ဆင်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာပဲသဘောတူညီချက်ရရှိသွားတာဖြစ်ပါတယ်။စီးရီးယားနိုင်ငံနဲ့နေဆက်ဤရနိုင်ငံတဲခဏရာထဲမှာနေရာယူထားတဲ့ IS အစ္စလမ်အစိုးရအုပ်စုကကြံနေသေးတဲ့တိုက်ခိုက်ရေးသမားတွေကိုရှင်းလင်းဖို့ဒီကနေ့ပဲစစ်စင်ရေးတွေစတင်လိုက်ကြောင်း US စစ်တပ်ကပြောပါတယ်။နေဆက်ကကျေပြန့်တဲ့နေမြေမှာခိုးအောင်နေတဲ့စစ်သည်ကြွတွေကိုမောင်းထုတ်မဲ့စစ်စင်ရေးမှာအစိုးရတပ်ဖွဲ့တွေအပြင်ရှီယာပြည်သူစစ်တီပါဝင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ကရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်လိုက်တာပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးလို့ရုရှားနိုင်ငံကဝေဖန်လိုက်ပါတယ်။ခိုင်ပြင်းတွေကအချက်တဲကိုဖြေရှင်းရမှာပြင်ပကလွန်ကျွန်းဆွတ်ဖက်နေတာတွေကိုလက်မခံနိုင်ကြောင်းလဲရိုက်တာသတင်းဌာနနဲ့တိကျမင်းမြန်ကန်တွင်ရုရှားတံမကြီးနီကိုလေးလက်စတိုပါရော့ဖ်ကပြောဆိုလိုက်တာပါ။ဒုက္ခသည်6သိန်းကျော်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိကြီးထွားခဲ့တဲ့ခိုင်ပြင်းတွေကပရိပတ်တွေပေါ်အမေရိကန်ပါဝင်နိုင်ငံကတိုင်ဝမ်ကဝေဖန်မှုတွေထွက်ပေါ်နေရမှာမနေ့တုန်းကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ကခိုင်ပြင်းတွေကရိုဟင်ဂျာတွေပေါ်အက်သနစ်ကလင်းစင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့ကြောင်းသတ်မှတ်ပြောဆိုလိုက်တာပါအမေရိကန်ရဲ့ဒီလိုသတ်မှတ်ပြောဆိုမှုကပြဿနာကိုမီးထိုးပေးရတာရောက်နိုင်ကြောင်းလဲရုရှားတံတမကြီးကဝေဖန်ခဲ့ပါတယ်ဒီချိန်မှာပဲရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံပြန်နိုင်ရေးနားလည်မှုစာချုပ်တော်တရမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေလက်မှတ်ရေးထိုးနိုင်ငံကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကဗီဒီယိုကိုပြောပါတယ်သတ်မှတ်ရဲ့အတိအကျမပါပေမဲ့ရှေ့လာမယ့်နှစ်လအတွင်းနေရရင်ပြန်မဲ့အစီအစဉ်တွေစနိုင်မယ်လို့မျှော်လင့်ကြောင်းလဲနိုင်ငံရဲ့ဝန်ကြီးအဘူဟာဆန်မိုဟာမက်အာလီကပြောဆိုခဲ့တာပါ
ကျေးဇူးပါခင်ဗျာသတင်းညို့ကိုကိုအောင်လင်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dead Zone ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့ 9:00 အထိ 9.24 25 32 နဲ့51တို့ကနေတင်ဆက်ခဲ့တာပါ တော်ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.